ဒီနေ့ကျင်းပတဲ့ကုလသမဂ္ဂလူခွင့်ကောင်စီညီလာခံမှာတော့ရိုဟင်ဂျာမွတ်စလင်တွေနဲ့မြန်မာနိုင်ငံရဲ့လူနည်းစုလူမျိုးတွေအပေါ်လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်တဲ့အဆိုပြုဆုံးဖြတ်ချက်ကိုမဲခွဲတည်ပြုခဲ့ပါတယ်။မြန်မာဆိုရကိုယ်စားလှယ်ဘက်ကတော့ဒီအဆိုပြုချက်ကိုကန့်ကွက်ခဲ့တယ်လို့ဆုံးဖြတ်ချက်တွေဟာတစ်ဖက်သက်ဖြစ်တဲ့သတင်းအချက်အလက်တွေပေါ်အခြေခံထားတယ်လို့ခြေပါခဲ့ပါတယ်။ကုလသမဂ္ဂလူခွင့်ကောင်စီရဲ့မြန်မာရေးဆုံးဖြတ်ချက်နဲ့ပတ်သက်လို့ကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ကောင်းပါပြီခင်ဗျာဒီမြန်မာလူခွင့်ရေးနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုတော့ EU ဥရောပသမဂ္ဂနဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့တို့ကပူးတွဲပြီးတော့တင်သွင်းတာဖြစ်ပါတယ်မဲခွဲဆုံးဖြတ်တဲ့နေရာမှာတော့ထောက်ခံမဲ32မဲကန့်ကွက်မဲ12မဲဂျားနေ9မဲနဲ့ဆုံးဖြတ်ချက်မူကြမ်းကိုအတည်ပြုလိုက်ကြပါတယ်မြန်မာနိုင်ငံတွင်းကလူခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ယူတာဝန်ခံဖို့နဲ့နိုင်ငံတကာအနေနဲ့လည်းဒီပေါ်မှာမျှတတဲ့တရားစီရင်ရေးအများဆုံးဖြစ်လာဖို့တိုက်တွန်းတောင်းဆိုတယ်လို့OIC ဖွဲ့ကူစားပြုတဲ့ပါကစ္စတန်နိုင်ငံကူစလေကဒီမူကြမ်းမဲမခွဲခင်လေးမှာအခုလိုပြောဆိုသွားပါတယ
် We call for taking all necessary legal steps to facilitate and expedite fair and independent criminal proceedings to hold the perpetrators to account
လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတဲ့သူတွေပေါ်ညှတာတဲ့တရားစီရင်ရေးဖြစ်လာဖို့လိုအပ်တဲ့ဥပဒေကြောင်းအရရေးယူဆောင်ရွက်မှုတွေကိုအမြန်လုပ်ဆောင်ဖို့ကျွန်တော်တို့တောင်းဆိုပါတယ်ရိုဟင်ဂျာမွတ်စလင်တွေအရေးကိစ္စကိုလူသားချင်းစာနာမှုအခြေခံတသက်နဲ့ကင်တွယ်လို့မရပါဘူးသူတို့ရဲ့မွေးရပါနိုင်ငံသားအခွင့်အရေးနဲ့ပါဖြည့်ရှင်းဆောင်ရွက်ကြရမှာပါဒါကိုဒီအဆိုပြုချက်ထဲမှာတိုက်တွန်းထားပါတယ
်ဒီဆုံးဖြတ်ချက်မူကြမ်းကိုမြန်မာနိုင်ငံဘက်ကတော့ပြင်းပြင်းထန်ထန်ကိုကန့်ကွက်ပါတယ်တစ်ဖက်သက်ဆန်တဲ့သတင်းအချက်အလက်တွေမမှန်ကန်တဲ့သတင်းအချက်အလက်တွေကိုအခြေခံထားတဲ့ကုလသမဂ္ဂအစီအစဉ်စာတွေအပေါ်မှာမူတည်ပြီးတော့ဒီဆုံးဖြတ်ချက်ထွက်လာတဲ့အတွက်ဒါကိုလက်မခံနိုင်ဘူးလို့ဂျနီဗာကုလသမဂ္ဂဌာနဆိုင်ရာဒီမြန်မာအသံကြီးဦးကျော်မိုးထွန်းကပြောဆိုတုံ့ပြန်ခဲ့ပါတယ်
I would like to state our total rejection of the politically motivated and intrusive draft resolution L21-1. Let me mention
ကုဆုံးဖြတ်ချက်မူကြမ်းဟာနိုင်ငံရေးပြောကပါပြီးစိတ်ပျက်စရာကောင်းတာမဟုတ်ဘူးကျွန်တော်တို့အနေနဲ့လုံးဝကန့်ကွက်ပယ်ချပါတယ်။ဘာကြောင့်ခုလိုကန့်ကွက်တယ်လဲပြောရရင်ပထမဆုံးအချက်ကတော့ခုလိုနိုင်ငံတနိုင်ငံချင်းစီကိုကွက်ပြီးဆုံးဖြတ်ချက်တွေချနေတဲ့အပေါ်မှာမြန်မာနိုင်ငံအနေနဲ့မူအားဖြင့်ကန့်ကွက်ထားပါတယ
်။ဒီဆုံးဖြတ်ချက်ပေါ်မှာကန့်ကွက်တဲ့အထဲမြန်မာအင်ဒီဂျင်တရုတ်နိုင်ငံလည်းပါပါတယ်။ရခိုင်အရေးဒုက္ခသည်အရေးတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအနေနဲ့အပြုသဘောချင်းကပ်တည်ပြီးတော့အခုလိုနိုင်ငံတကာတရားရုံးမှာစီရင်ဖို့ပြောနေတာတွေဟာတစ်ဖက်မှာအစိုးရဘက်ကဦးတည်သွားနိုင်တယ်ဆိုပြီးတော့ထောက်ပြပါရတယ်။တရုတ်နိုင်ငံအနေနဲ့ရခိုင်ရေးမှာအပြည့်ထွက်အောင်လို့အပြုသဘောဆောင်ချင်းကပ်နေတယ်လို့လည်းတရုတ်ကိုယ်စားလှယ်ကအခုလိုပြောဆိုသွားပါရတယ်
။ The third informal meeting between foreign ministers of China, Myanmar and Bangladesh was held in New York.the meeting reached 3 common points.
တရုတ်ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံသားဝင်ကြီးသုံးဖွဲ့ဆိုင်တွေ့ဆုံပွဲကိုတတိယအကြိမ်ဖြစ်နေနယူးယောက်မြို့မှာပြီးခဲ့တဲ့ရက်ကပဲလုပ်ခဲ့ပါတယ်။ဒုက္ခသည်တွေနေရက်ပြန်ရေးနဲ့ရခိုင်ရေးနဲ့ပတ်သက်လို့ဒီစည်းဝေးကနေအချက်သုံးချက်ရခဲ့ပါတယ်။ဒုက္ခသည်တွေစောလင်စွာနေရက်ပြန်ရေးအတွက်နိုင်ငံသုံးနိုင်ငံလုံးရဲ့နိုင်ငံရေးစိတ်ဆန္ဒရှိကြပါတယ်။ဒုက္ခသည်တွေပြန်ရေးကိုဖြစ်နိုင်သမျှမြန်မြန်ဆောင်ရွက်ဖို့မြန်မာရောဘင်္ဂလားဒေ့ရှ်ကပါသဘောတူထားပါတယ
်ဒါကတော့တရုတ်နိုင်ငံကုစလေဘက်ကနေပြီးတော့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုတင်ပြသွားတာပါဒေသနိုင်ငံဒေသတွင်းနိုင်ငံလည်းဖြစ်ပြီးတော့မြန်မာနိုင်ငံနဲ့ဆက်ဆံရေးနီးကပ်တဲ့နိုင်ငံတနေနိုင်ငံဖြစ်တဲ့ဂျပန်နိုင်ငံကတော့ဒီဆုံးဖြတ်ချက်မူကြမ်းကိုအချိန်ယူလေ့လာဖို့သူတို့မရှိတာကြောင့်ဂျာနီဖြစ်နေမဲပြီးရပ်တည်သွားပါတယ်အခုဒီဆုံးဖြတ်ချက်မူကြမ်းထဲမှာတော့မြန်မာနိုင်ငံတွင်းကရိုဟင်ဂျာမွတ်စလင်တွေနဲ့လူနည်းစုတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေဆက်ရှိနေတဲ့ဆိုတဲ့သတင်းတွေအပေါ်မှာစိုးရိမ်မကင်းဖြစ်တဲ့ကြောင်းဖော်ပြသလိုနောက်ထပ်လူခွင့်ချိုးဖောက်မှုတွေကိုဟန်တားနိုင်ဖို့အတွက်ပြီးခဲ့တဲ့လူခွင့်ချိုးဖောက်မှုတွေအတွက်လွတ်လပ်တဲ့တရားရေးအရာရည်ယူဖို့ဆိုပြီးတော့တိုက်တွန်းပါလေ။ဒါ့အပြင်ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစည်းအဝေးတွေကိုကုလသမဂ္ဂအထူးတွေညီလာခံဂံဘက်ကလွှဲပြောင်းပေးရဖို့ကိုလည်းဆုံးဖြတ်ထားပါလေ။မြန်မာဆွေရကလည်းဒီကုလသမဂ္ဂရဲ့လူခွင့်ရေးစုံစမ်းရေးမှုတွေနဲ့ဒီပူးတွဲလက်တွဲဆောင်ရွက်ဖို့ဆိုပြီးတော့တိုက်တွန်းထားပါလေ။မြန်မာနိုင်ငံဘက်ကတော့ဒီကုလသမဂ္ဂနဲ့နိုင်ငံတကာကတုံးနေတဲ့ရိုဟင်ဂျာဆိုတဲ့စကားရပ်ကိုအတုံးနှုံးကိုလက်မခံလို့ပဲကုလသမဂ္ဂလူခွင့်ရေးတာဝန်ရှိသူတွေကိုလည်းမြန်မာနိုင်ငံတွင်းကိုပေးဝင်တာမလုပ်ခဲ့ပါဘူးခင်ဗျာ။